အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလအတွင်းကျင်းပမဲ့သမ္မတရွေးကောက်ပွဲမှာ Republican နဲ့ Democratic Party တွေကိုကိုစားပြုကြမယ်ကိုစရယ်လောင်းနေရဲ့ပါတီတွင်းရွေးချယ်ပွဲတွေအတွက်လျှော်ဆက်ပြိုးရေးအခြေခံတဲ့ Iowa ပြည်နယ်သားတွေဟာဒေသဆောင်တော်ချိန်တင်းတင်းလာနေကအမဲပေးနေကြပါတယ် Republican Party အတွက်လူလူစစ်တမ်းတွေမှာရှေ့ကပြင်းနေကြတဲ့ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်နဲ့တက်ဆက်စ်ပြည်နယ်ကအထက်လွှတ်တော်အမရှေးဟိုးဇွဲဝါဒီတက်ခရုစ်တို့နှုတ်အပြင်တခြားကိုယ်စားလှယ်လောင်းတွေဟာလည်းမဲယုံမှမဲသွားမပေးကြခင်နောက်ဆုံးအချိန်ထိမဲဆွဲစည်းရုံးခဲ့ကြပါတယ်။ပါတီတွင်မဲပေးရွေးချယ်ကြဖို့အတွက်မဲယုံပေါင်း1681ယုံကိုပြည်နယ်တော်မှာရှိတဲ့စာတင်ကြောင်းတွေမိသက်ယုံတွေနဲ့အများပြည်သူသုံးခမတော်တွေမှာဖွင့်ပေးထားပါတယ်။အိုဝါပြည်နယ်မှာနှင်းမုန်တိုင်းကြဖို့ရှိတယ်လို့ကြိုတင်ခမထားပေမဲ့လည်းမုန်တိုင်းဟာမဲပေးပြီးတဲ့အချိန်လောက်မှကျမယ်လို့ဆိုပါတယ်။ဒီမိုကရက်တစ်ပါတီကိုကိုစားပြုရှင်ပြိုင်နိုင်ကြဖို့ကြိုးစားနေကြတဲ့ကိုယ်စားလှယ်လောင်းတွေကထိတ်မှပြင်းနေတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton နဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့နှစ်ဦးဟာလည်းလူထုရဲ့ထောက်ခံမှုဒန်းတူနှိပါရနေကြတာဖြစ်ပါတယ်။ကိုယ်စားလှယ်လောင်းတွေအနေနဲ့ပါတီကိုကိုစားပြုရှင်ပြိုင်ခွင့်ရရေးအတွက်ပြည်နယ်တစ်ခုချင်းစီအလိုက်မဲဆွယ်စည်းရုံးကြရမယ်အထက်ဒါဟာပထမအဆင့်သာရှိပါသေးတယ်။